စ်အာဏာသိမ်းကောင်စီကဒီကနေ့23ရက်နေ့မှာအထွေထွေလွတ်ငြိမ်ချမ်းသာခွင့်နဲ့အကျဉ်းသား2348ယောက်လွတ်ပေးလိုက်ပါတယ်။ဒီထက်မှာနိုင်ငံရေးအကျဉ်းသားတွေပါသလားဆိုတာအတိအကျမသိရသေးပေမဲ့မနစ်ကတကြံတွဲမှာတန်ကြပ်ထိုးခဲ့တဲ့အတွက်ပုံမှန်905ကာဂျီ66ကာဂျီတို့နဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့တောင်တို့မျိုးဆက်တန်ကြအဖွဲ့ကလူငယ်3ယောက်ဖြစ်ကြတဲ့ကိုပိုင်ရဲသူကိုပိုင်ချိုမင်းနဲ့ကိုစရာလွင်တို့3ဦးတော့ပြန်လွတ်လာပါတယ်။ဒီထဲကကိုစရာလွင်ကအပြင်ကဖြစ်နေတာတွေကိုသူတို့တေချာမသိသေးဘူးလို့ထောင်ပြင်ရောက်မှအခုလို့ပြောပါတယ
်။ဆန္ဒသိမိတဲ့အချိန်ကျွန်တော်မလားဝဲလောင်းကကျွန်တော်လွတ်လာတော့ပြန်ရှိတဲ့အချိန်နဲ့ပတ်သက်ပြီးကျွန်တော်အလုံးစုံချုံငုံမိချင်းကျွန်တော်မရှိသေးဘူး။ဆိုတော့ကျွန်တော်နားမလည်အရာရှိအောင်လုပ်ရမယ်
။ခုလိုမနစ်ကဖန်ဆီးထားတဲ့တောင်းတို့မျိုးဆက်တန်ကြားဖွဲ့ဝင်3ဦးကိုလွတ်ပေးခဲ့တာနဲ့တရက်ထဲမှာပဲကျောင်းသားသမဂ္ဂတပိတ်ခေါင်းဆောင်တွေလက်ဖြင့်တောင်းတို့မျိုးဆက်တန်ကြားဖွဲ့ဝင်တွေလက်ဖြစ်ကြတဲ့ကိုလင်းထက်ကိုကျော်မင်းထွန်းကိုစိုးထက်ဦးနဲ့မတ်ရွှေယူပါလင်းတို့4ဦးလိုက်ပါစီနင်းလာရဲ့ကားကိုဒီကနေ့မနေ့ပိုင်းမှာအလုံးမျိုးနယ်မှာတားဆီးရှာဖွေစစ်ဆေးပြီးဖမ်းဆီးခေါ်ဆောင်သွားပါတယ်။ဘယ်ကိုခေါ်သွားတယ်ဆိုတာလည်းမသိရသေးပါဘူး။အာဏာသိမ်းယူပြီးတဲ့နောက်12ရက်ကြာမှာဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေ့မှာလည်းအကျဉ်းသား2300ကျော်ကိုလူငယ်ချမ်းသာခွင့်နဲ့စစ်ကောင်စီကလွှတ်ပေးခဲ့ပါသေးတယ်။မနေ့ဧပြီလ16ရက်နေ့အထိဆိုရင်အကြမ်းဖက်ပြစ်ခတ်ဖြိုခွဲမှုတွေကြောင့်သေဆုံးသူပေါင်း920ကျော်ပြီဖြစ်သလိုဖမ်းဆီးခံထားရသူပေါင်း3150ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ရှင်။